ထိုင်းနိုင်ငံတပ်ပီနယ်ထဲမှာဗီဇာတက်တန်းကျော်လွန်စွာနေထိုင်နေပြီးမြန်မာနိုင်ငံဘက်ကိုခိုးဝင်ဖို့ကြိုးစားနေတဲ့တရုတ်နိုင်ငံသား16ယောက်ကိုတနေ့တည်းဖမ်းမိခဲ့တာပါတပ်ပီနယ်တက်မြို့နယ်နဲ့မလမမြို့နယ်ထဲမှာကားရီနဲ့လာတော့မှဖမ်းမိခဲ့တာဖြစ်ကြောင်းအလို့သမားရေးလှုပ်ရှားသူဦးမိုးကျိုးကအခုလိုပြောပါတယ
်ဒီဇင်ဘာလ23ရက်နေ့မနေ့ပိုင်းတော့ကတိုင်းမြန်မာနယ်စပ်တက်ပီနယ်တက်မြို့နယ်အေရီးယားထဲမှာရှိတဲ့ကွေးလျာဥဆိုတဲ့အဖွဲ့အစည်းစစ်ဆေးကိစ္စမှာလုံခြုံရေးတပ်ဖွဲ့အဖွဲ့အစည်းကနေပြီးတော့တရုတ်နိုင်ငံသား23ဦးကိုဖမ်းဆီးလိုက်မိတယ်ဆိုတဲ့အကြောင်းကိုဒီတက်ပီနယ်လောက်ကဌာနကနေသတင်းထုတ်ပြန်ထားတာရှိပါတယ်ဗျ။အဲ့ဒီမှာရင်မောင်းဖြစ်တဲ့ထိုင်းနိုင်ငံသား2ဦးကိုလည်းဖမ်းဆီးမိပြီးတော့သူတို့စစ်ဆေးတဲ့အခါမှာတော့အဲ့ဒီတရုတ်နိုင်ငံသား23ဦးဟာလူကုန်မှုခိုင်းနေကိုဆက်သွယ်ပြီးတော့ထိုင်းကနေမြန်မာနိုင်ငံဘက်ကိုဝင်ရောက်ဖို့အတွက်တက်ကြီးနေရနေပြီးမဲဆောက်ဘက်ကိုသူတို့ဆင်းလာကြတာဆိုတဲ့အကြောင်းဖတ်ဆိုပါတယ်ဗျ
။ဒီနေ့တည်းမှာပဲမဲလမမြို့နယ်ထဲမှာတော့လူမောင်ကိုသမားတွေနဲ့အတူတရုတ်နိုင်ငံသားတွေထပ်ပြီးတော့ဖမ်းမိခဲ့တယ်လို့လည်းဆိုပါတယ်
။ဒီဇင်ဘာလ23ရက်နေ့ညနေပိုင်းမှာပဲမဲဆောက်မြို့မြောက်ဘက်မှာရှိတဲ့တက်ပြည်နယ်မဲလမမြို့နယ်ထဲမှာရင်းနှီးနဲ့အခြားတရုတ်နိုင်ငံသား၃ဦးကိုလည်းလက်ရဖမ်းဆီးမိပါတယ်အဲ့ဒီတရုတ်၃ယောက်ကိုအခုညီပေးခဲ့တဲ့ထိုင်းလူမောင်ခိုကူးကိုင်းဝင်နေဖြစ်တဲ့ထိုင်းနိုင်ငံသား၅ယောက်ကိုလည်းတလက်စားတယ်ဖမ်းဆီးမိတယ်ဆိုတဲ့အကြောင်းကိုဒီမက်ဒမတ်မြို့နယ်လာဝကဘွဲ့ရည်စာရင်းထုတ်ပြန်ထားတာရှိပါတယ
်ဖမ်းမိတဲ့တရုတ်နိုင်ငံသားတွေကိုတော့လူဝင်မှုကြီးကြပ်ရေးဥပဒေအရအရေးယူဆောင်ရွက်သွားမယ်ဆိုပြီးထိုင်းလာဝကအာဏာပိုင်တွေကသတင်းထုတ်ပြန်ထားပါတယ်အလားတူတရုတ်နိုင်ငံသားတွေမကြာခဏဖမ်းမိနေပြီးသူတို့တွေဟာမြန်မာနိုင်ငံဘက်ချမ်းကကာစီနိုလောင်းကစားရုံတွေစီကိုတွာလာဖို့တွေ့လာကြသူတွေများပါတယ်။ထိုင်းနိုင်ငံဘက်ကတော့နေဆက်လုံခြုံရေးကိုတင်းကျပ်ထားတဲ့ကြားကတရုတ်နိုင်ငံသားတွေကတော့တက်ပီနယ်ထဲမှာမကြာခဏဖမ်းမိနေတာဖြစ်ပါတယ်ရှင်။